မြန်မာပြည်တွင်တရားမဝင်လိုက်စင်မဲ့တင်သွင်းလာတဲ့မော်တော်ယာဉ်စီးရီအဆမတန်တိုးလာပြီးနယ်မြေတည်ငြိမ်အေးချမ်းမှုကိုထိခိုက်လာနိုင်တာကြောင့်ဇူလိုင်လ17ရက်နေ့ကစပြီးစီမံချက်နဲ့အရေးယူတော့မှာဖြစ်တယ်လို့တိုင်းနယ်ပြည်နယ်အလိုက်စီမံခန့်ခွဲမှုကော်မတီတွေကနေတရားဝင်စာထုတ်ပြန်ထားပါတယ်။ဒီလိုရေးယူမဲ့အခြေအနေကြောင့်လိုက်စင်မဲ့ယာဉ်တွေအသုံးပြုနေကြတဲ့ပရဟိတလူမှုရေးအသင်းအဖွဲ့တွေအနေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ပရဟိတအကျိုးဆောင်တွေကပြောပါတယ်။ VOA အလုတ်တင်သတင်းတောက်ဆိုင်းပြည်သူကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအားနည်းချက်တွေကြောင့်အခုလိုလိုက်စင်မဲ့မော်တော်ယာဉ်တွေစိုက်ကယ်တွေများပြားလာပြီးနေမြေတီချင်းအေးချမ်းမှုကိုထိခိုက်လာနိုင်တာကြောင့်သက်ဆိုင်ရာအဖွဲ့များပေါင်းပြီးစီမံချက်တစ်ခုအနေနဲ့ဖမ်းဆီးအရေးယူမယ်လို့သခိုင်းခရိုင်စီမံခန့်ခွဲမှုကော်မတီကလည်းဇော်လ27ရက်နေ့တရားဝင်စာထုတ်ပြန်ထားသလိုချားပြည်နယ်နဲ့တိုင်းတွေမှာလည်းသက်ဆိုင်ရာဌာနများကိုတရားဝင်စာထုတ်ထားတာတွေ့ရတယ်လို့ပရိုက်တာအသင်းတာဝန်ခံတွေကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာတရားမဝင်လိုက်စင်မဲ့ယာဉ်တွေကိုဥပဒေအရစီစစ်အရေးယူနေတာကြောင့်လိုက်စင်မဲ့ယာဉ်တွေအသုံးပြုနေရတဲ့ပရိုက်တာလူမှုကူညီရေးအဖွဲ့အစည်းတွေအဓိကရင်ဆိုင်နေရတဲ့အခက်အခဲတစ်ခုဖြစ်လာတယ်လို့ပကုတ်ကူမျိုးကပုံညာမူနီတာပရိုက်တာအသင်းရဲ့တွင်ရင်မှုကိုမင်းမင်းက VOA ကိုပြောပါတယ်
စာထုတ်တာတရားဝင်ကဟောကျွန်တော်အနေကိုပို့တာပေါ့ကွာသူ့တိုင်းနေတာရေးအစိုးရဖွဲ့ဆိုပြန်တယ်အဲစာရင်းဖို့ဆိုတော့လိုင်စင်မဲ့ဖမ်းမယ်ပေါ့ဗျာဟိုနိုင်ငံတော်ကြီးရဲ့စာရည်ရဲ့တော်ဒီရဲ့ဖွဲ့ကြီးရဲ့စာရည်လိုင်စင်မရှိရင်ဟိုဖမ်းမယ်ရှိမယ်အခုတော့ပြည်ညာရေးကာလပေါ့နော်ဒီခုနလပိုင်း၁၁ရက်နေ့ကိုတရားဝင်တာဖမ်းမယ်ပြင်ရင်မင်းမယ်ပေါ့အဲ့ဘုံမင်းပြောတာဖမ်းမယ်ရှိတာကိုအရက်ကားနေတော့ဖမ်းတယ်ကျွန်တော်တို့အဖွဲ့ကြီးကားနေတော့ဒီပြေးတာပေါ့ဟိုသူတို့ပညာရေးကာလဆိုပြောလေ
ပရိုက်တာအမိခံပြီးကိုချိုးအတွက်မတော်လောဘနဲ့လိုင်စင်နဲ့ယင်နဲ့အသုံးပြုတဲ့အတမာသူလူတချို့ရဲ့လောရက်တွေကြောင့်နာမည်ပြက်ရတယ်လို့လည်းကိုမင်းမင်းကပြောပါတယ
်စစ်စင်းမှုတောက်လျှောက်လို့အဲ့ဒါစစ်စင်းမှုလုံတာကိုကျွန်တော်တို့ကလက်ခံနိုင်တယ်ကိုနော်အပင်နေရာမှာမတင်ရလို့ဖြစ်တယ်လက်ခံတယ်ဒါနဲ့ဒီလိုင်စင်မကြည့်လို့ဆိုပြီးတော့လူဘောကောင်ဒုက္ခရောက်မဲ့နေသားမျိုးတော့မဖြစ်သေးဘူးပေါ့ကျွန်တော်တို့ကစစ်ပါဒီဥစ္စာတွေလည်းဟိုအစုမရောက်နေရလဲပေါ်ထွက်လာတာတွေပြီတော့လေအဲ့ဒါတွေကိုလည်းဒေတာအချင်းချင်းဖွဲ့စည်းနေတဲ့ဟိုစိတ်ဆက်မှုလေးနဲ့တကယ်ကိုမတင်ရဝယ်ဖြစ်နေတဲ့ဖွဲ့စည်းလို့ကျွန်တော်တို့ရက်သက်ဖွဲ့စည်းတွေကိုတိုင်းတိုင်ကြပြီးတော့လေအဲ့ဒါတွေလည်းပျောက်စေချင်တာပေါ့အဲ့ဒါလည်းမှ
လာတို့ပဲ9နှစ်ကြာရည်တည်လာခဲ့တဲ့ရွှေဘိုခရိုင်ပရိုက်တာတင်ချုပ်ကိုဆက်သွယ်မြင်နေကြရပြန်ကြားရေးတာဝန်ခံကိုဝင်းကဒီခက်ခဲတွေကြောင့်ပရိုက်တာလူငွေလုပ်ငန်းတွေရပ်နားထားရတယ်လို့အခုလိုပြောပါတယ်
။ဟိုပေါ့အစိုးရလည်းဒီအကြောင်းရှိတဲ့အတွက်ကြောင့်ဒီဟာလို့ဒီဒီပေါ့ပေါ့တက်ဆိုင်ရာဖွဲ့စည်းရတာနေပြီးတော့မှအထူးသဖြင့်မော်ရာတို့ပေါ့နော်။ဒါပကုတ်ကူအဲ့ရပညာသဏ္ဍာန်တွေကိုကျွန်တော်တို့တွေ့ရတယ်။တွေ့ရတဲ့အခါကျတော့ကျွန်တော်တို့အဖွဲ့စည်းတွေကိုအဲ့လိုအဖွဲ့စည်းခံရမှာဆိုးတဲ့အတွက်ကျွန်တော်တို့ဒီလိုပဲနားလိုက်တာပဲ။
ရန်ကုန်တိုင်းဒေသကြီးရှိလူမှုဖွဲ့စည်းပေါင်း180ကျော်ရှိတဲ့ထဲမှာတရားဝင်တင်မှတ်ပုံတင်မရှိတဲ့အသင်းများရှိနေသလိုသူတို့အသုံးပြုနေတဲ့ယာဉ်အများစုကလိုင်စင်မဲ့တွေဖြစ်တဲ့အတွက်တရားဝင်ကားလိုင်စင်ရရှိရေကိုပရိုက်တာအဖွဲ့တွေစူးစီးပြီးရန်ကုန်တိုင်းဒေသကြီးဆိုရာဖွဲ့နဲ့ပြည်ထောင်စုအဆင့်ထိစုပေါင်းတင်ပြသွားမယ်လို့ဇော်လ30ရက်နေ့ကကျင်းပတဲ့အစည်းအဝေးမှာကမခရပြုလုပ်သူတွေကပြောဆိုထားပါတယ်ခင်ဗျာ